မြန်မာနောက်ဖက်ကံယူရန်ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်မဒီးကျွန်းကနေမြန်မာနိုင်ငံအလဲပိုင်းတကြောကိုဖြတ်ပြီးတရုတ်ပြည်ကိုဓာတ်ရိုက်သွေးတန်းထားတဲ့ရေနံပိုင်လိုင်းကြီးကိုတော့တောက်ကြံနေကတရားဝင်ဖွင့်လှစ်လိုက်ပါပြီ။မိုင်900နီးပါးရှိတဲ့ဒီရေနံပိုင်လိုင်းကြီးကရခိုင်ပြည်နယ်မဒီးကျွန်းကစပြီးမန္တလေးလာရှိမူဆယ်ရွှေလီကိုဖြတ်တရုတ်ပြည်ကူမင်းကိုဓာတ်ရိုက်တင်ပို့နေပါပြီ။တနစ်ကိုရေနံစိမ့်တန်ကြိမ်22တန်းလောက်အထိတင်ပို့ဖို့လည်းရည်ရွယ်ထားပါတယ်။တောက်ဆန်နေတော့ကမဒီးကျွန်းမှာရေနံပိုင်လိုင်းအောင်ပွဲဖွင့်ပွဲကျင်းပတာမှာတော့မြန်မာဆွေရဆွမ်းရင်ဝင်ကြီးဦးစရာအောင်နဲ့ပြည်ထောင်စုဝင်ကြီးတွေရခိုင်ပြည်နယ်ဝင်ကြီးချုပ်ဦးမောင်မောင်အောင်ကြောက်ဖြူမြို့နယ်လွှတ်တော်အမတ်တွေနဲ့မြန်မာဆန်ရတရုတ်တန်အမတ်ယင်ဟော်လန်တရုတ်အမျိုးသားရေနံကော်ပိုရေးရှင်းအထွေထွေမန်နေဂျာလျောင်ယုံယောင်းတို့တက်ရောက်ခဲ့ကြပါတယ်ဖွင့်ပွဲမှာရေနံစိမ့်တင်ပို့မှုဟာတရုတ်ရောမြန်မာပါဝင်းမျှသုံးဆွဲဖို့ဖြစ်ပြီးဒီစီမံကိန်းကြောင့်မြန်မာနိုင်ငံတွင်းကဒေသခံတွေအတွေ့အလို့အကင်တွေဖန်တီးပေးမှာဖြစ်တယ်လို့လူမှုစီးပွားဖွံ့ဖြိုးမှုတွေကိုလည်းခံစားရမှာဖြစ်တယ်လို့ပြည်ထောင်စုစွန့်အင်ဝင်ကြီးဦးစရာအောင်ကပြောခဲ့တာပါဖွံ့ဖြိုးကိုကိုယ်တိုင်တက်ရောက်ခဲ့တဲ့ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်ပြည်သူ့လွတ်တော်အမှဥပရှင်ကတော့ဒေသခံတွေအတွေ့အနာဂတ်အလို့အကင်ခွင်လန်းတည်ကြအောင်လုပ်ပေးဖို့တော့လိုတယ်လို့ပြောဆိုလိုက်ပါတယ
်ရာသီကိုဖွံ့ဖြိုးလုပ်ငန်းတွေလုပ်ပေးတာပေါ့ဗျာဒါပေမဲ့ဒီလိုမူလကလောက်ကင်နေခဲ့တဲ့လုပ်ငန်းကိုနောင်တမွေးဝမ်းကြောင်းလုပ်ငန်းတစ်ခုအနေနဲ့ပြုဆောင်ပေးဖို့အစီအစဉ်တော့ကျွန်တော်ဘာမှမတွေ့ရဘူးဒီလိုဒီနေရာမှာအလုပ်ရရဆိုတော့လေလေဘာအချင်း hard labor အလုပ်ကြမ်းတစ်ပတ်အချင်းပဲရပါတယ်အတွေ့အကြုံကမပြောင်းလဲဘူးမထိခိုက်ဘူးလို့ပြောမယ်ကျွန်တော်မျက်စိမှာထိခိုက်တယ်လို့မြင်ရတယ်ဒီလုပ်ငန်းအစ်စ်လောက်လိုက်တဲ့အတွက်ကြောင့်မူလလုပ်ငန်းကြီးပြည့်စုံသွားတယ်ပြောင်းလဲသွားတယ်ဒီပေါ်မှာပင်လို့အစီအစဉ်နဲ့ကူညီပေးမယ်ဆိုတဲ့ဟာလေဒေသခံတွေအတွက်တနည်းတကျမရှိသေးဘူးဗျာသူတို့လုပ်ပေးကြတယ်ဆိုရဲဆန္ဒတော့ပေါ်ပြောတာရှိတယ်ကျွန်တော်နိုင်ငံတွေလည်းဆဲမှုတူတော်မှုလုပ်ငန်းလုပ်ရပါဘောဗျာလုပ်တဲ့အခါဝင်ဝင်လေးလေးကျွန်တော်တို့ကသိကျင်တယ်ဝင်ဝင်လေးလေးပြောကျင်တယ်ကျွန်တော်ဓာတ်ရီလောက်ထားတယ်ဗျာအကြည့်ကြအဲ့လိုလာကြည့်ကြလို့ခေါ်တဲ့အဖြစ်မျိုးနဲ့တော့ကျွန်တော်မကျင်တတ်ဘူးအဲ့ဝင်မကြရဘူးပေါ့
ဒီရေနံပိုင်လိုင်းနဲ့ပတ်သက်ပြီးသဘာဝပတ်ဝန်းကျင်ထိခိုက်မှုတွေကိုလည်းစိုးရိမ်မှုတွေကတော့ရှိနေသေးပါဒီပိုင်လိုင်းကိုအကောင့်ထည့်ဖို့တဲ့တရုတ်နိုင်ငံပိုင်တရုတ်မျိုးသားစွန့်အင်ကော်ပိုရေးရှင်း CNPC ရဲ့အထွေထွေမန်နေဂျာလီယောင်ယောင်ယောင်ကတော့ဒီပိုင်လိုင်းစီမံကိန်းကကော်ပိုရေးရှင်းအတွက်အခက်အခဲဆုံးလုပ်ငန်းကြီးတစ်ခုဖြစ်တယ်လို့ဖွင့်ပွဲနေ့မှာအခုလို့ပြောသွားပါတယ
်။ဆိုမှ中国石油建设的若干管道里面难度最大。
စီမံကိန်းကြီးကတော့တရုတ်မျိုးသားရှင်းနံကော်ပိုရေးရှင်းကအကောင့်ထည့်ဖို့ခဲ့တဲ့လုပ်ငန်းတွေထဲမှာအခက်အခဲဆုံးစီမံကိန်းဖြစ်ပါတယ်။ဒီစီမံကိန်းရဲ့ဆောက်လုပ်ရေးလုပ်ငန်းစဉ်တွေကိုပြုစုပြီးပိုက်လိုင်းတည်ဆောက်ရေးပြဋ္ဌာန်းဆောင်ထဲမှာတောင်ထည့်သွင်းသင့်ပါတယ်။ဒီပိုက်လိုင်းကြီးကိုပေ290လောက်အနက်ကနေဖြတ်တန်းပြီးတောင်တန်းပေါင်းများစွာကိုဖြတ်ပြီးကျွန်တော်တို့တည်ဆောက်ခဲ့တာပါလို့တရုတ်မျိုးသားရှင်းနံကော်ပိုရေးရှင်းရဲ့အထွေထွေမန်နေဂျာကပြောဆိုခဲ့တာဖြစ်ပါတယ်။ဒီရှင်းနံပိုက်လိုင်းစီမံကိန်းရဲ့ပိုင်ဆိုင်မှု 50.9 ရာခိုင်နှုန်းကိုတရုတ်မျိုးသားရှင်းနံကုမ္ပဏီကရယူထားပြီးမြန်မာအစိုးရစွန့်အင်ဝန်ကြီးဌာနက 49.1 ရာခိုင်နှုန်းပိုင်ဆိုင်ပါတယ်။တရုတ်အစိုးရပိုင်တရုတ်အမျိုးသားရေနံကော်ပိုရေးရှင်းကပဲတိစောက်ခဲ့တဲ့ကြောက်ဖြူကနေတရုတ်နိုင်ငံစီကိုတင်ပို့တဲ့သဘာဝဓာတ်ငွေပိုက်လိုင်းကိုတော့2013ခုနှစ်ဇူလိုင်လကစတင်ပို့လွှင့်နေတာဖြစ်ပါတယ်။ဒီသဘာဝဓာတ်ငွေပိုက်လိုင်းစီမံကိန်းမှာတော့တရုတ်မြန်မာတောင်ကိုရီးယားအိန္ဒိယတို့ကရှယ်ယာပိုင်ဆိုင်ကြတာဖြစ်ပါတယ်။2013ခုနှစ်ကနေအခု2015ခုနှစ်ဇန်နဝါရီလအထိဒီကြောက်ဖြူကနေတရုတ်နိုင်ငံကိုဓာတ်ရိုက်တင်ပို့နေတဲ့သဘာဝဓာတ်ငွေကုဗမီတာတန်း4000နီးပါးရှိခဲ့ပြီးမြန်မာနိုင်ငံအတွက်တော့ကုဗမီတာ148တန်းပေးထားပြီးဖြစ်တယ်လို့လည်းတရုတ်အစိုးရရဲ့စီးရင်စရာတွေမှာဖော်ပြထားပါတယ်ရှင်။